ယူအန်နိုင်ငံနျူကလ িয়ার ရေးဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာကနဦးဆွေးနွေးမှုတွေဟာအပြုသဘောဆောင်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ယူအန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားရရှိခဲ့တဲ့2015ခုနှစ်နျူကလ িয়ার စာချုပ်မှာအမေရိကန်ကပြန်လည်ပါဝင်နိုင်မှုသမ္မတဂျိုးဘိုင်ဒန်ဆွေးနွေးကနီးလန်းရှာတဲ့အနေနဲ့ဆွေးနွေးနေတာပါ။
We do see this as a constructive and certainly welcome step.
ဒီတော့ဆောင်နေလို့ရှိနေပြီးတရားပေါက်ကျူးစွာမဲ့ခြေလမ်းတရဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ် Ned Price ကဗီယက်နမ်မြို့ဆွေးနွေးပွဲနဲ့ပတ်သက်လို့ဝါရှင်တန်မှာအင်္ဂါနေ့ကသတင်းတောက်တွေကိုပြောလိုက်တာပါ။ဗီယက်နမ်မြို့မှာအမေရိကန်နဲ့အီရန်ကြားအင်္ဂါနေ့မှာစတင်လိုက်တဲ့တဆင့်ခံဆွေးနွေးမှုတွေကနေ2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းနိုင်မှုလဲဥရောပခေါင်းဆောင်တွေမျှော်လင့်နေပါတယ်။အမေရိကန်ထုကုစလေရော့ဘ်မဲလေဦးဆောင်တဲ့ကုစလေဖွဲ့နဲ့ယူအန်နိုင်ငံကုစလေဖွဲ့တို့ကြားဥရောပကုစလေတွေကဆင်ဆွေးနွေးနေကြတာပါ2015ခုနှစ်ယူအန်နျူကလ িয়ার နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာနှုတ်ထွက်ထားပြီးယူအန်ပေါ်ပိတ်ဆို့တံခတ်အရေးယူမှုတွေလည်းပြန်လည်ချမှတ်ထားဖြစ်ပြီးယူအန်ကတော့တံခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့လိုလားနေတာလည်းဖြစ်ပါတယ်